ကမ္ဘောဒီးယားနိုင်ငံမှာကလေးအခွင့်အရေးကဏ္ဍတိုးတက်အောင်မြင်မှုတွေတော်တော်များများရှိနေပေမဲ့လည်းကလေးအခွင့်အရေးရရှိမှုအဆင့်ကတော့ဆိုးရွားနှိမ့်ချနေဆဲဖြစ်တဲ့အကြောင်းကလေးသူငယ်ဆိုင်ရာအစီရင်ခံစာတစ်စောင်ကဖော်ပြထားပါတယ်ဒီအကြောင်းကိုတော့ VOA သတင်းတောက် Leon Kijowski ပေးပို့ထားတဲ့သတင်းလွှာကိုကိုရဲမင်းထွန်းကပြောပြပါလိမ့်မယ်ရှင
်ဇွန်လ၁ရက်နေ့ကိုနိုင်ငံတကာကလေးသူငယ်များနေ့အဖြစ်ကမ္ဘောဒီးယားနိုင်ငံမှာနှစ်စဉ်ကျင်းပလေရှိပါတယ်ဒီကလေးသူငယ်များနေ့မတိုင်ခင်လေးမှာပဲThe Kids Rights Index ကလေးသူငယ်ဆိုင်ရာညွှန်ကိန်းအဖွဲ့ရဲ့အစီရင်ခံစာကကမ္ဘောဒီးယားနိုင်ငံရဲ့ကလေးသူငယ်တွေရဲ့အခွင့်အရေးရရှိမှုအဆင့်အတန်းဟာကမ္ဘာနိုင်ငံ181နိုင်ငံအနေနဲ့128နေရာမှာရှိနေပါတယ်လို့အစီရင်ခံထားပါတယ်။ဒီအစီရင်ခံစာဟာကမ္ဘောဒီးယားကလေးသူငယ်တွေရဲ့ကျန်းမာရေးပညာရေးနဲ့ကာကွယ်စောင့်ရှောက်မှုဆိုင်ရာအချက်အလက်တွေကိုအခြေပြုရေးသားထားပါတယ်။ကမ္ဘောဒီးယားနိုင်ငံရဲ့စီးပွားရေးတိုးတက်မှုဟာကလေးသူငယ်တွေရဲ့ရပိုင်ခွင့်အခွင့်အရေးတွေကိုပိုပြီးကောင်းမလာစေဘူးလို့လည်းအစီရင်ခံစာကထောက်ပြထားပါတယ်။ကမ္ဘောဒီးယားနိုင်ငံရဲ့ကလေးသူငယ်အခွင့်အရေးဆိုင်ရာအဆင့်ဟာအိန္ဒိယနိုင်ငံတွေနဲ့နှိုင်းယှဉ်ရင်မြန်မာနိုင်ငံကလွဲလို့အောက်ဆုံးအဆင့်မှာရှိနေပါတယ်။ထိုင်းနိုင်ငံကအဆင့်14၊ဗီယက်နမ်ကအဆင့်59နဲ့လာအိုနိုင်ငံကအဆင့်132မှာရှိပါတယ်။မြန်မာနိုင်ငံကအဆင့်133မှာရှိတယ်လို့အစီရင်ခံစာကဆိုပါတယ်။ Save the Children အဖွဲ့ရဲ့မူဝါဒရေးရာအကြီးအကဲအကြံပေးပုဂ္ဂိုလ် Hugh Key ကကမ္ဘောဒီးယားနိုင်ငံရဲ့ကမ္ဘာကလေးသူငယ်အခွင့်အရေးကာကွယ်စောင့်ရှောက်မှုဥပဒေတွေပိုကောင်းမွန်လာပြီမဲ့လို့အကောင့်တဲ့ဖော်ရေးအပိုင်းမှာတော့အားနည်းနေသေးတယ်လို့ဆိုပြီးအခုလို့ပြောပါတယ
်။ဥပဒေပိုင်းဆိုင်ရာမှာတိုးတက်မှုတွေစီးစားလာရှိလာပြီမဲ့ကမ္ဘောဒီးယားကလေးငယ်တွေဟာပညာရေးကျန်းမာရေးလူမှုအသိုင်းအဝိုင်းမှာပါဝင်ခွင့်ရရှိရေးတို့အတွက်လိုအပ်နေစေဖြစ်ပြီးစိန်ခေါ်မှုတွေလည်းရင်ဆိုင်နေရပါသေးတယ်။ဥပမာမသန်စွမ်းတဲ့ကလေးငယ်400ခန့်နှုတ်ပဲအောက်ခြေအဆင့်အလယ်တန်းအဆင့်ပညာရေးပြီးမြောက်ပါတယ်။ဒီအဆင့်ကိုပြီးမြောက်တဲ့သူတို့နဲ့ရွယ်သူသန်စွမ်းတဲ့ကလေးငယ်အရေအတွက်ကတော့41ရာခိုင်နှုန်းရှိပါတယ်။ကမ္ဘောဒီးယားကလေးငယ်90ရာခိုင်နှုန်းဟာသူတို့အပေါ်ကိုထိလက်ရောက်အကြမ်းဖက်တဲ့ဒဏ်ကိုခံစားရပြီးတော့25ရာခိုင်နှုန်းကစိတ်ပိုင်းဆိုင်ရာညှဉ်းဆဲမှုတွေနဲ့9ရာခိုင်နှုန်းကလိင်ပိုင်းဆိုင်ရာဆော်ကားမှုတွေကိုခံစားခဲ့ရပါတယ
်။ပြီးခဲ့တဲ့နှစ်တွင်မှာကမ္ဘောဒီးယားနိုင်ငံမှာကလေးတွေကြောင်းအပ်နှုန်းတိုးတက်လာပေမဲ့လို့ကလေးတွေနဲ့မိဘတွေကကြောင်းစားအလုပ်ကိုရွေးချယ်ကြလို့လေရန်ကြောင်းပြည့်တဲ့ရာခိုင်နှုန်းကနည်းနည်းပဲရှိတယ်လို့လည်း UNICEF အဖွဲ့ကြီးကပြောပါတယ် The Kids Rights Index ကအစီရင်ခံစာမှာဖော်ပြထားတဲ့ဇယားအောက်ခြေရောက်နေတဲ့အဆင့်ဟာနိုင်ငံတော်ဘတ်ဂျက်ခွဲဝေချထားမှုနဲ့ရောအစိုးရရဲ့လုံလစိုက်ထုံးမှုနဲ့ပါရောင်းပြန်ဟပ်နေတယ်ဆိုပြီး Save the Children မူဝါဒအကြံပေး Key ကအခုလိုဆက်လက်ပြောပြပါတယ
်ကမ္ဘောဒီးယားကလေးသူငယ်တွေသူတို့ရဲ့အခွင့်အရေးတွေပြည်ပြောင်းရရှိဖို့ဆိုရင်နိုင်ငံတော်ကလုံလောက်တဲ့ budget ခွဲဝေချထားပေးဖို့လိုအပ်ပါတယ်။ဥပမာ2019ခုနှစ်ကဆိုရင် budget ရဲ့ 13.9 ရာခိုင်နှုန်းကိုပဲပညာရေးအတွက်ချထားပေးပါတယ်။ကမ္ဘာစံချိန်သတ်မှတ်ချက်ကနိုင်ငံတော် budget ရဲ့ 20 ရာခိုင်နှုန်းဖြစ်ပါတယ်။လူမှုဖူလုံရေးအသုံးစရိတ်အတွက်လည်းဒေသဆိုင်ရာ budget ရဲ့ 2 ရာခိုင်နှုန်းကနေ 4 ရာခိုင်နှုန်းပဲသုံးပါတယ
်။ဒီကိစ္စနဲ့ပတ်သက်လို့ကမ္ဘောဒီးယားနိုင်ငံလူမှုဝန်ထမ်းဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူရစ်မာလီနာကတော့မအားလလို့ဝေဖန်ချက်မပေးပါဘူးလူမှုဝန်ထမ်းအရာရှိတယောက်ကသူ့စီကိုဖုံးလွှဲပေးပေမဲ့ VOA သတင်းတောက်သူနဲ့စကားမပြောနိုင်ငံမှာပဲဖုံးချသွားခဲ့ပါတယ်ကလေးသူငယ်အခွင့်အရေးတိုးတက်မှုရရှိစေဖို့အတွက်ကမ္ဘောဒီးယားအစိုးရရဲ့အရေးကြီးတဲ့လှုပ်ဆောင်ချက်တွေအကြောင်းကိုတော့ကမ္ဘောဒီးယားက UNICEF အဖွဲ့သတင်းဆက်သွယ်ရေးအရာရှိ Banley Meets ကအခုလိုပြောပြပါတယ
်လွန်ခဲ့တဲ့10နှစ်အတွင်းကမ္ဘောဒီးယားအစိုးရကကလေးသူငယ်တွေအခွင့်အရေးတိုးတက်ဖို့အရေးကြီးတာတွေလှုပ်ဆောင်ခဲ့ပါတယ်ဥပဒေအမျိုးမျိုးကိုထုတ်ပြန်တယ်လို့ကလေးတွေကိုကာကွယ်စောင့်ရှောက်ဖို့လုပ်ငန်းစီမံချက်တွေဆင်းရဲနှောင့်ယှက်မှုလျှော့ချရေးနဲ့ပညာရေးစနစ်ကောင်းမွန်ရေးကိစ္စတွေဆောင်ရွက်ခဲ့ပါတယ်။ဒါပေမဲ့ကွာဟချက်တွေကတော့ရှိနေပါသေးတယ်။အောင်မြင်မှုတွေရနေတဲ့တစ်ချိန်တည်းမှာပဲတချို့ကဏ္ဍတွေမှာကွာဟချက်တွေလျှော့ချဖို့အများကြီးလိုအပ်နေပါသေးတယ်
။ကမ္ဘောဒီးယားအစိုးရအနေနဲ့ကလေးသူငယ်အခွင့်အရေးကိစ္စနဲ့ပတ်သက်ပြီးအရေးကြီးတဲ့လှုပ်ဆောင်ချက်တွေရှိနေပေမဲ့လည်းလောလောဆယ်မှာကမ္ဘောဒီးယားကလေးငယ်32ရာခိုင်နှုန်းဟာဖွံ့ဖြိုးကြီးထွားမှုနှုန်းရပ်တန့်နေကြပြီးအသက်9နှစ်အောက်ကလေးငယ်သေဆုံးမှုနှုန်းကအယောက်1000မှ31ယောက်ရှိကြောင်းအခက်အခဲပြဿနာတွေအားလုံးဟာတစ်ခုနဲ့တစ်ခုဆက်ဆက်နေတာဖြစ်လို့အားလုံးကိုတပြိုင်တည်းထဲဖြည့်ရှင်းရမှာဖြစ်ကြောင်းလဲ UNICEF အဖွဲ့ပညာရှင် Banley Meets ကထောက်ပြပြောဆိုခဲ့ပါတယ်ခင်ဗျာ